တန်ရှင်သောဝိညာဉ်တော်၏နာမတော်များနှင့်အာမင်ကျွလာစွာသောညီကိုမောင်နှမပေါင်းတို့ဧပြီလ3ရက်နေ့2019ဟာဖြင့်ဗုဒ္ဓဟူးနေ့ဖြစ်တယ်နောက်တော့လည်းပဲ Saint Richard တန် Richard ပွဲနေ့လည်းပဲဖြစ်တယ်ကျမ်းစာတော်အနေနဲ့ကတော့တန်ယောဟန်ခန်းကြီး5ခန်းငယ်19ကနေ30အထိဖတ်ရှုပြန်တော့ကျွန်တော်တို့နာကြဖို့အတွက်ပေးထားပါတယ်ခုကျမ်းစာတော်ကိုကျွန်တော်တို့ထောက်ရှုစဉ်းစားကြပါစို့အခန်းငယ်19အခန်းငယ်30အထိအခန်းကြီးကတော့ငါတန်ယောဟန်ဖြစ်ပါတယ်သခင်ဇူးကလည်းငါခမီးတော်ယခုတိုင်အောင်ပြုတော်မူသည့်အတိုင်းငါသည်လည်းပြုလို့ဤဟုသူတော်အားပြန်ဖြေတော်မူ၏ထို့ကြောင့်ဂျူးလူမျိုးတို့သည်ကိုရောအသဖြတ်ရန်ပုံမကြိုးစားကြ၏ဘယ်ကြောင့်ဆိုသောကိုရောသည်ဥပုပ်နေကိုဖောက်ဖြစ်သည်သာမကဖျားသခင်ကိုမိမိအဖဟုခေါ်လျက်မိမိကိုယ်တိုင်ကိုလည်းဖျားသခင်နှင့်အတန်းတူဖြစ်စေတော်မူသောကြောင့်ဖြစ်ခေစုကလည်းတင်းတော်ငါဤကံမှန်ဆိုသည်ကသားတော်သည်မိမိလိုလျောက်မည်သည့်အရာကိုမျှမပြုနိုင်ခမည်းတော်ပြုတော်မူသောမှုကိုသားတော်သည်မြင်သောကြောင့်ပြု၏အကြောင်းမူကားခမည်းတော်ပြုတော်မူသည့်အတိုင်းသားတော်သည်လည်းပြု၏အကြောင်းမူကားခမည်းတော်သည်သားတော်ကိုချစ်တော်မူသောကြောင့်မိမိကိုယ်တိုင်ပြုတော်မူသည်များကိုသားတော်အားပြတော်မူ၏မိတော်သည်ဤထက်မကကြီးကျယ်သောအမှုအရာတွင်သားတော်အားပြတော်မူသည်ဖြစ်၍သင်တို့အံ့ဩကြလိမ့်မည်အကြောင်းမူကားခမည်းတော်သည်သေသောသူတို့ကိုအသက်ရှင်စေတော်မူသည်ကဲ့သို့သားတော်သည်လည်းမိမိလိုတော်ရှိတော်မူသောသူတို့ကိုအသက်ရှင်စေတော်မူ၏ခမည်းတော်သည်မိသူကိုမျှတရားစီရင်တော်မူမူသို့သောကိုတော်သည်တရားစီရင်ပိုင်ခွင့်ရှိသည်များကိုသားတော်အားပြတော်မူ၏ဤသို့ဖြင့်ခတ်သိမ်းသောသူတို့သည်ခမည်းတော်ကိုယိုသေးတကဲ့သို့သားတော်ကိုလည်းယိုသေးကြမည်ဖြစ်သားတော်ကိုမယိုသေးသောသူသည်သူ့ကိုဆ ెల ွတ်တော်မူသောခမည်းတော်ကိုလည်းယိုသေးလိမ့်မည်မဟုတ်တင်တော်ငါဤကံမှန်ဆိုသည်ကငါဤစကားကိုနားထောင်လျက်ငါကိုဆ ెల ွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏ထိုသူသည်ပြည့်စင်ခြင်းသို့မရောက်ရဘဲတည်ခြင်းမှအသက်ရှင်ခြင်းသို့ကူးပြောင်းလေပြီသင်တော်ကငါ၏ကံမှန်ဆိုသည်ကသင်တော်သောသူတို့သည်ဘုရားသခင်သားတော်၏တန်ကိုကြားကြရသည်ချိန်နာ၏သည်ကြားရောက်လာမည်ဖြစ်ရာယခုပင်ကြားရောက်လာလိမ့်မည်ဖြစ်ကြားရောက်သောသူတို့သည်လည်းအသက်ရှင်ကြလိမ့်မည်အကြောင်းမူကားခမည်းတော်သည်အသက်ကိုပိုင်ဆိုင်တော်မူသည်ကဲ့သို့သားတော်သည်လည်းအသက်ကိုပိုင်ဆိုင်စေခြင်းဟာသူအားပေးတော်မူ၏ခမည်းတော်သည်တရားစီရင်ပိုင်ခွင့်ကိုလည်းသူအားအနှင်းထားတော်မူ၏အဘယ်ကြောင့်ဆိုသောသားတော်သည်လူသားဖြစ်တော်မူသောကြောင့်ဒီအကြောင်းအရာကိုအံ့ဩခြင်းမရှိကြနှင့်အကြောင်းမူကားသင်္ချိုင်းတွင်၌ရှိကြသောသူပေါင်းတို့သည်သူ၏အတန်ကိုကြားရမည်ချိန်နာ၍ရောက်လာလိမ့်မည်ကောင်းသောအကျင့်ကိုကျင့်ကြံသောသူတို့သည်အသက်ရှင်ခြင်းနှင့်ဆိုင်သောထမြောက်ခြင်းသို့၎င်းမကောင်းသောအကျင့်ကိုကျင့်သောသူတို့သည်အပြည့်စင်ခြင်းနှင့်ဆိုင်သောထမြောက်ခြင်းသို့၎င်းရောက်ကြလိမ့်မည်ငါသည်ငါလိုအတိုင်းမိသည့်အရာကိုမျှမပြုနိုင်ငါကြားရသည့်အတိုင်းတရားစီရင်၏ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြည်သည်ကျလာစွာသောညီကိုမောင်နှမပေါင်းတို့ယနေ့ကျမ်းစာဟာသားတော်နဲ့ခမည်းတော်တို့ရဲ့တလုံးတဝရီပေါင်းစပ်မှုရှိတယ်ဆိုတဲ့အကြောင်းကိုပြောပြထားတဲ့ကျမ်းပိုင်လေးဖြစ်ပါတယ်။တနည်းအားဖြင့်ပုဂ္ဂိုလ်3ပါးဖြစ်တဲ့ခမည်းတော်ဖခင်သားတော်ဖခင်သန့်ရှင်းသောဝိညာဉ်တော်ဖခင်ဟာဖခင်တစုဖြစ်ပေါင်းစပ်ထားတဲ့နည်းနည်းပွေရာချက်ကိုပြောပြထားခြင်းဖြစ်တယ်လို့လည်းပဲကျွန်တော်တို့ပြောလို့ရပါတယ်။ကျမ်းစာရဲ့ပထမပိုင်းမှာတော့သူ့ရဲ့လှူဆောင်ချက်နဲ့ဟောပြောချက်ကြောင့်ဂျူးလူမျိုးတွေဟာသခင်စုကိုလှုပ်ကြံဖို့အကြောင်းကိုပြောပြထားပါတယ်။သခင်စုဘာပြောလို့လဲ။သခင်စုကသံယောဟန်ခန်းကြီး5ခန်းငယ်19မှာငါခမည်းတော်ပြုသည့်တန်ငါပြု၏ဆိုတဲ့စကားကိုပြောတဲ့အတွက်ကြောင့်ဂျူးလူမျိုးတွေဟာသူ့ကိုလှုပ်ကြံချင်တာဖြစ်ပါတယ်။အဲ့ဒီစကားဟာဂျူးလူမျိုးများရဲ့အမြင်အကြားအရသခင်စုဟာသူ့ကိုသူခမည်းတော်ဖျားနဲ့အတန်းဒီအတူတူဖြစ်ကြောင်းကိုဆိုလိုတဲ့အတိတ်ပဲတက်ရောက်သည့်အတွက်ကြောင့်သူ့ကိုဂျူးလူမျိုးတွေကလှုပ်ကြံချင်တာဖြစ်ပါတယ်။နောက်သခင်စုဟာဥပုပ်နေမှာလူတွေကိုကြံမာလောင်လို့ပြေးတယ်။နတ်ဆိုးတွေကိုနင်းထုတ်ပြေးတယ်။ဥပုပ်နေမှာအလုတ်လုတ်တဲ့ဆိုပြေးတဲ့နောက်သခင်စုကိုအပြစ်ရှာပြေးတဲ့နောက်လှုပ်ကြံဖို့အချက်လဲတစ်ချက်ဖြစ်ပါတယ်။တကယ်တော့အကြောင်းရင်းကိုရှာကြည့်လိုက်တဲ့အခါကျတော့သ ခင်စုဖခင်ရဲ့သားတော်ဖြစ်တယ်ဆိုတာမယုံကြည်တဲ့အတွက်ကြောင့်တကြောင်သခင်စုရဲ့ပြောဆိုလုပ်ကံတဲ့အရာပေါ်မှာမနာလိုတာကတကြောင်အဲ့ဒီအကြောင်းနှစ်ချက်ကြောင့်သခင်စုကိုလှုပ်ကြံခြင်းတဲ့စိတ်တွေပေါ်ပေါက်လာခြင်းပဲဖြစ်ပါတယ်ဒီနေရာမှာမနာလိုခြင်းဟာဘယ်လောက်တောင်ဆိုးဝါးတယ်လဲဆိုရင်ကြီးမားတဲ့အဖြစ်ဖြစ်တဲ့လူသားမှုအထိတွန်းပို့ပေးနိုင်တဲ့သင်ခန်းစာကိုကျွန်တော်တို့ရရှိကြပါတယ်ဒါကြောင့်ကျွန်တော်တို့တွေလည်းအောင်မြင်တဲ့သူတွေနဲ့အတူပျော်ရွှင်နိုင်ဖို့နဲ့ဆုံးရှုံးတဲ့သူတွေနဲ့အတူဝမ်းနဲ့တတ်ကြဖို့လိုပါတယ်ဆိုတဲ့အကြောင်းချစ်ချင်းမြတ်တာဆိုတာလူတွေအားလုံးကိုစင်စစ်ပြတဲ့နောက်မြင်ရတာကိုမြင်တွေ့ခြင်းနဲ့စိတ်သူများတွေပျော်ရွှင်ဖို့အောင်မြင်ဖို့ဘာလုပ်ပေးရမလဲဆိုတဲ့မြေရန်စဉ်းစားတဲ့စိတ်ရှိတဲ့သူဟာတကယ့်ကိုချစ်ချင်းမြတ်တာစိတ်ရှိတဲ့သူတွေဖြစ်တဲ့အတွက်ကြောင့်နာရှင်သူတယောက်စီနေနဲ့အဲ့ဒီချစ်ချင်းမေတ္တာစိတ်ကိုပြိုးထောင်ပြီးတော့ရှင်သန်အောင်လုပ်ဖို့အတွက်တိုက်တွန်းလိုပါတယ်ဒုတိယတစ်ချက်အနေနဲ့ကတော့တလုံးတဝါကြီးဖြစ်နိုင်ဖို့စီးလုံးနိုင်ဖို့အတွက်လူအဆုံးအရာဘာလဲဆိုတော့ကယုံကြည်ခြင်းရဲ့ချစ်ချင်းမေတ္တာရဲ့နာခံခြင်းရဲ့ဘယ်ဖြစ်တယ်ဆိုတာသာတော်ဖခင်နဲ့ခမည်းတော်ဖခင်ရဲ့တလုံးတဝါကြီးပေါင်းစပ်မှုကပေါ်ပြထားတာကိုကျွန်တော်တို့တွေ့ရပါတယ် trust ဆိုတဲ့ယုံကြည်မှုနဲ့obedience ဆိုတဲ့နာခံခြင်းကြောင့်သိတာလင်ခမီးတော်နဲ့ love ဆိုတဲ့ချစ်ချင်းကြောင့်ဒါလင်ခမီးတော်နဲ့သားတော်ပေါင်းစပ်နိုင်ခြင်းဖြစ်တယ်ဆိုတာကိုသခင်ယေရှုကပြတ်တတ်လို့ပါဇာကလည်းပဲပြောဆိုဟောပြောသွားတယ်တွေ့ရပါတယ်သခင်ယေရှုဟာခမီးတော်ဖခင်လှုပ်စေခြင်းတဲ့အလုပ်ပြောစေခြင်းတဲ့စကားကိုပဲအမြဲတမ်းပြောတယ်သူ့ကိုသူတိုင်းသူ့ကိုကိုယ်တိုင်အဲ့လိုထုတ်ဖော်ပြောပြတာတွေ့ရတယ်သခင်ယေရှုရဲ့နားထောင်ခြင်းဟာအငယ်ကနေအကြီးကိုငယ်သားကနေအကြီးကိုနားထောင်တဲ့ submission လို့ခေါ်တဲ့အောက်ချွတ်တဲ့နားထောင်ခြင်းမျိုးမဟုတ်ပဲနဲ့ love လို့ခေါ်တဲ့ချစ်ချင်းမေတ္တာပေါ်မှာတည်ဆောက်ထားတဲ့နားထောင်ခြင်းဖြစ်ပါတယ် total giving of oneself from the sake of another လို့ဆိုတဲ့တယောက်သောသူအတွက်မိမိကိုယ်ကိုလုံးဝပေးလိုက်တဲ့နားထောင်ခြင်းမျိုးဖြစ်ပါတယ်ချစ်ချင်းမေတ္တာကိုချစ်ခံပေးတဲ့နောက်ဒါကြောင့်သားတော်ဖခင်နဲ့ခမီးတော်ဖခင်ရဲ့ချစ်ချင်းဟာပြည့်စုံတဲ့ဖြစ်ချင်းဖြစ်တယ်လို့ပြောလို့ရပါတယ် They are mutual love They are mutual love for each other is perfect and complete The mutual love between God the Father and God the Son is perfect and complete လို့ဆိုထားပါတယ်ထို့နည်းတူစွာပဲကျွန်တော်တို့တူးစီလဲဤကဲ့သို့သောချစ်ချင်းမျိုးနဲ့မိမိတို့ရဲ့သက်တာကိုဖျားသခင်အားဆက်ကကြဖို့ဖျားရဲ့သားသမီးများအဖြစ်ကျွန်တော်တို့ဟာဖျားခေါ်ခြင်းဖျားရွေးခြင်းခံကြရတဲ့ဖြစ်တယ်ဆိုတာကိုတော့ကျွန်တော်တို့ဒီကိုယ်ကိုသတိပေးဖို့လိုသလိုအသိပေးဖို့လည်းလိုပါတယ်။ဒါကြောင့်အင်္ဂလိပ်လိုပဲလို့ရေးထားတယ်လဲဆိုတော့ We are called to submit our lives to God with the same love, trust and obedience which Jesus demonstrated for his father. အခင်ရူခမီးတော်ဖျားကိုပြတ်တက်ခဲ့သောနားထောင်ခြင်းချစ်ချင်းနဲ့ဒီယုံကြည်ခြင်းကဲ့သို့ကျွန်တော်တို့လည်းပဲဖျားသခင်ရဲ့သားသမီးများအဖြစ်အခေါ်ခံရခြင်းရွေးခံရခြင်းဟာဒီလိုကဲ့သို့သောအသက်တာကိုဖျားသခင်ပေါ်ထားရှိလို့ရယ်ဖျားသခင်အဲ့ဒါလိုဖြစ်စေခြင်းနဲ့ trust ဖျားပေါ်မှာယုံကြည်တာ love ဖျားကိုချစ်တာ obedience ဖျားကိုနားထောင်တယ်ဆိုတဲ့အချက်သုံးချက်ကိုမိမိရဲ့သက်တာတလျှောက်အမြဲတမ်းရှင်သန်သွားနိုင်ဖို့အတွက်ကျွန်တော်တို့စူးစမ်းကြပါစို့လောအပ်သောကျေးဇူးတော်များတွေကိုလည်းပဲဖျားသခင်ထံဆုတောင်းကြပါစို့ကျွန်တော်တို့အမိမြန်မာနိုင်ငံတော်ကြီးစီလုံးညီညွတ်ဖို့အတွက်လည်းပဲဒီချမ်းကျက်ဟာအကျွမ်းဝင်ပါတယ်တလုံးတဝါရီဖြစ်ဖို့လူတွေအားလုံးစီလုံးညီညွတ်တလုံးတဝါရီဖြစ်ဖို့အတွက်ဟာ love မရှိမရဘူး trust ဆိုတဲ့ယုံကြည်မှုမရှိမရဘူးတယောက်နဲ့တယောက် obedience နားထောင်ခြင်းမရှိလို့ရှင်မရဘူးဖြစ်တဲ့အတွက်ကြောင့်မြန်မာပြည်စီလုံးဖို့ညီညွတ်ဖို့ဆိုတာချစ်ချင်းမြတ်တာတရားတယောက်နဲ့တယောက်ရှိဖို့တယောက်နဲ့တယောက်ယုံကြည်ကြဖို့တယောက်နဲ့တယောက်လေးစားနားထောင်ကြဖို့ဆိုတဲ့အချက်သုံးချက်မရှိသမျှကာလပတ်လုံးတယောက်စီမှာမရှိသမျှကာလပတ်လုံးတကယ်စစ်မှန်တဲ့တလုံးတဝါရီဖြစ်ခြင်းစီလုံးခြင်းညင်ညွန့်ခြင်းဖြစ်တည်လာနိုင်စရာအကြောင်းမရှိဘူးစူးစမ်းကြပါစို့ဆုတောင်းကြပါစို့အားလုံးတိုက်တွန်းပါတယ်